Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 MHz အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။ဟာရီကိန်းမုန်တိုင်းဒိုရီယန်ကဘဟားမားစ်နိုင်ငံကိုအင်ကာနစ်မှာမှွေနှောက်တိုက်ခတ်နေပြီးအမေရိကန်ဖလော်ရီဒါကိုချဉ်ကပ်လာနေပါပြီ။တောင်ကိုရီးယားသမ္မတရဲ့မြန်မာခီးစဉ်အတွင်းမှာတော့စီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာကြွန်လာ6ခုလက်မှတ်ရေးထိုးနိုင်ခဲ့ပြီးကိုရီးယားမြန်မာဆက်မှုဇုံကိုအုံမြင့်ချဖို့လည်းရှိပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။အဲဒီလိုနိုင်ငံတကာသတင်းလှတွေပြီးမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့မြန်မာပြည်ခီးစဉ်အတွင်းနှစ်နိုင်ငံကြားစီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာကြွန်လာတွေလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့
Six MOUs were signed as of course you're all aware because you were present there and we think that these will be
နှစ်နိုင်ငံအတွက်ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်သောဆန်းစုကြည်ရဲ့တုံ့တက်ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါပါ။ထိုင်းနိုင်ငံလှိတ်ကျွန်းလူသက်မှုနဲ့တရားစီရင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးကိုသက်ညာစောင့်ရှောက်ပေးဖို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ထိုင်းခီးစဉ်အတွင်းမှာထိုင်းဝန်ကြီးချုပ်ကိုပန်ကြားပေးခဲ့ပါတယ်။ဟောင်ကောင်စန္ဒပြပွဲတွေအကြက်တဲကြောင့်ယာရုကနှုတ်ထွက်ခြင်းနဲ့လို့ဟောင်ကောင်အုပ်ချုပ်ရေးမှူးတကယ်ပဲပြောခဲ့သလားဆိုတာတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဗိုလ်ထုနှစ်မြင်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ဟာရီကိန်းမုန်တိုင်းဒိုရီယန်ကဂရန်ဘဟားမားကျွန်းကိုအင်ကာနစ်မှာအကြီးအကျယ်မှွေနှောက်တိုက်ခတ်ဖျက်ဆီးခဲ့ပြီးအမေရိကန်ရဲ့တောင်ပိုင်းပြည်နယ်ဖလော်ရီဒါကိုစတင်ချဉ်ကပ်လာနေပါတယ်။အပန်းဖြေခီးသွွားရေကြာကြော်ကြားတဲ့ဘဟားမားနိုင်ငံမှာအန်ဒီအကြီးဆုံးအဖြစ်သတ်မှတ်ထားတဲ့ပြင်းအားအဆင့်5ဟာရီကိန်းမုန်တိုင်းအဖြစ်နဲ့ပထမဆုံးဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်တနအီကို၄တိုင်နှုန်း155ကီလိုမီတာနှုန်းရှိလာတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ကအခုတော့ပြင်းအားအဆင့်2မုန်တိုင်းအဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲမုန်တိုင်းကကြီးလာနေတယ်လို့အမေရိကန်ဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကမ်းခြေကိုဥတီပြီးအနောက်မြောက်ဘက်ကိုတနအီ4ကီလိုမီတာနှုန်းနဲ့ရွေ့လျားလာနေတဲ့ဒိုရီယန်ဟာရီကိန်းကအလွန်အန္တရာယ်ရှိနေစေလို့လည်းမိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှေ့ပိုင်းကိုဥတီပြီးဗုဒ္ဓနေ့ညပိုင်းမှာမုန်တိုင်းဥမလှဲ့ခင်းအင်ကာနေ့နှောင်းပိုင်းမှာဒိုရီယန်ဟာရီကိန်းကအနည်းငယ်ပိုများလာမယ်လို့လဲမိုးလေဝသပညာရှင်တွေကခန့်မှန်းကြပါတယ်။အင်္ဂါနေ့ညပိုင်းမှာဟာရီကိန်းမုန်တိုင်းကဖလော်ရီဒါကမ်းခြေကိုအန္တရာယ်ကြီးတဲ့အခြေအနေမျိုးနဲ့ချဉ်ကပ်လာပြီးဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနာကမ်းခြေတွေကိုဗုဒ္ဓဟူးနေ့ညနဲ့ကြာသပတေးနေ့တို့မှာချဉ်ကပ်လာပွဲရှိသလိုကြာသပတေးနေ့မှာတော့မြောက်ကယ်ရိုလိုင်းနာကမ်းခြေတွေကိုဥတီမယ်လို့ဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားပါတယ်ရှင်။
ဒုံးလနဲ့အစီအစဉ်တွေအတွက်ခံပြလှုပ်ဆောင်နေတာဖြစ်တဲ့ဆိုရယ်ဆက်စတရေဂျန်နဲ့အီရန်အာကာသအေဂျင်စီကိုအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်ပိတ်ဆို့အရေးယူခဲ့ပါတယ်။အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုကပယ်ဒင်းတပ်အစစ်မြေဒုံးလလက်တွေတိုးတက်ထုတ်လုပ်ဖို့အီရန်ကိုအမေရိကန်နိုင်ငံအနေနဲ့ဘယ်တော့မှခွင့်ပြုမှာမဟုတ်ဘူးလို့အင်ကန်နေမှာပြောခဲ့ပါတယ်။ပိတ်ဆို့မှုအသစ်မှာအီရန်အာကာသအေဂျင်စီအီရန်အာကာသသုတေသနဌာနနဲ့လေယာဉ်ပညာသုတေသနအဖွဲ့တို့အကြုံးဝင်ပါပါဝင်มาဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့အဲ့ဒီအဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေကို Facebook ထိန်းချုပ်ထားมาဖြစ်ပြီးအမေရိကန်နိုင်ငံသားတွေဟာလည်းအဲ့ဒီအဖွဲ့အစည်းတွေနဲ့စီးပွားရေးအတူတူမလုပ်နိုင်ကြပါဘူးအီရန်ရဲ့အာဂတာအတွင်းပြစ်လို့ရေးဒုံးရင်ဆိုင်ရာနည်းပညာဟာပယ်ဒင်းတပ်ဒုံးလက်နက်တွေပြစ်လွတ်တဲ့နည်းပညာနဲ့ထပ်တူဖြစ်တယ်လို့ပြောင်းလဲအသုံးပြုနိုင်တယ်လို့လည်းအမေရိကန်နိုင်ငံကပြောပါတယ်ဒါအပြင်နိုင်ငံတကာကသိပ္ပံအဖွဲ့အစည်းတွေအနေနဲ့လည်းအီရန်ရဲ့အာဂတာပြစ်လို့ရေးဒုံးရင်ထုတ်လုပ်မှုအစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့ကိုလည်းအမေရိကန်နိုင်ငံကသတိပေးထားပါတယ်အီရန်နိုင်ငံကတော့သူ့ရဲ့အာဂတာအစီအစဉ်ဟာဆက်သွယ်ရေးဂျူဒူပြစ်လို့ရေးအတွက်ရော့ကက်ဒုံးပြန်တိစောက်ဖို့ရည်ရွယ်တာလို့ပြောပါတယ်အီရန်ဟာ2013ခုနှစ်ကတည်းကဆက်သွယ်ရေးဂျူဒူနှလုံးကိုပြစ်လွတ်ထားမှုပါတယ်အမေရိကန်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရအီရန်နိုင်ငံဟာပယ်ဒင်းဒုံးထုတ်လုပ်မှုကိုတားမြစ်ပိတ်ပင်ထားခြင်းခံခဲ့ရပါတယ်ခင်ဗျာ
။ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပိုပြီးပြင်းထန်လာတာနဲ့အတူပဲပြဿနာပတ်လည်ဝိုင်းနေတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကသူမရာဒုကနှုတ်ထွက်ရေးအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်ဆိုတာကိုညင်းဆိုလိုက်ပါတယ်။ ဒါပေမဲ့ပေါက်ကြားထွက်လာတဲ့အတန်းသွင်းမှတ်တမ်းတစ်ခုမှာတော့သူမအနေနဲ့ရွေးချယ်ခွင့်သာရှိရင်ယာရုကနှုတ်ထွက်လို့တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလန်ကပြောဆိုထားတာကိုကြားချရပါတယ်။ Reuters သတင်းအေဂျင်စီကရရှိထားတဲ့အတန်းသွင်းမှတ်တမ်းထဲမှာတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကအငင်းပွားပွဲတရားခံလွှဲပြောင်းရေးဥပဒေချမ်းကိုအစိုးပြုခဲ့မှုကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးသူမကြောင့်အကြီးအကျယ်ကတောင်းကနေအခြေအနေဖြစ်ခဲ့ရတာပါလို့ပြီးခဲ့တဲ့သတင်းပတ်အတွင်းစီးပွားရေးခေါင်းဆောင်အဖွဲ့တစ်ခုကိုပြောဆိုခဲ့တာပါသူမမှာရွေးချယ်စရာသာရှိမယ်ဆိုရင်ပထမဆုံးလုပ်မှာကယာရုကနှုတ်ထွက်ဖို့ဖြစ်တယ်လို့အွန်လိုင်းမှာတင်ထားတဲ့အဲ့ဒီအသံပန်းမှတ်တမ်းနဲ့မှပြောဆိုထားပါတယ်အခုပြောဆိုချက်တွေဟာဆိုရင်တရုတ်ပြည်မာကြီးအစိုးရတာဝန်ရှိသူတွေကသူမကိုယာရုကနှုတ်ထွက်ခွင့်မပြုတဲ့သဘောလို့လဲဆန္ဒပြခေါင်းဆောင်တွေကကောက်ယူချပါတယ်။ဒါပေမဲ့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကတော့သူမအနေနဲ့ယာရုကနှုတ်ထွက်ရေးတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့စဉ်တောင်မစဉ်းစားခဲ့ဘူးလို့အင်ကာနီမှသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
။ British Parliament တွင်အင်ကာနီမှမဲခွဲဆုံးဖြတ်ချက်တရားပြုလုပ်ပြီးတဲ့နောက်ဗြိတိန်နိုင်ငံဝန်ကြီးချုပ် Boris Johnson ကရွေးကောက်ပွဲဆော့ကျင်းပဖို့တောင်းဆိုလိုက်ပြီဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကသူ့မှာတခြားရွေးစရာလမ်းရှိတော့ဘူးလို့ပြောပါတယ်။အင်ကာနီကမဲခွဲဆုံးဖြတ်မှုအရထောက်ခံမဲ328မဲကန့်ကွက်မဲ301မဲရလဒ်ထွက်ပေါ်လာပြီးတဲ့နောက်ဥရောပသမဂ္ဂ EU အတွင်းကဗြိတိန်နိုင်ငံနှုတ်ထွက်ဖို့ Brexit ကိစ္စကိုထပ်မံဆိုင်းငံ့ထားဖို့အဆိုပြုချက်ကိုဥပဒေပြုအမတ်တွေကအောက်လွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့အတိုက်ခံပါတီတွေကအမတ်တွေနဲ့အနာရကွန်ဆာဗေးတစ်ပါတီအတွင်းကဝန်ကြီးချုပ် Boris Johnson ကိုဆန့်ကျင်တဲ့အမတ်တွေဟာသဘောတူချက်မပါဘဲ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရမယ်ဝန်ကြီးချုပ် Johnson ရဲ့ယူရချက်ဟာဗြိတိန်နိုင်ငံကိုအနေရကြောက်စီမှာဖြစ်တယ်လို့ပြောပါရယ်အခုလိုဥပဒေပြုအမတ်တွေကဝန်ကြီးချုပ် Johnson ရဲ့ညီမချက်ကိုတားဆီးနိုင်ရင်တော့တကယ်တော့ Brexit ကိစ္စကပြီးဆုံးဖို့အလံဝေးနေပါသေးတယ်ဒီဘက်ပါလီမန်အတွင်းကပါတီတွေအကြကစားကွက်တွေရဲ့ရလဟာဒီနေ့အတွင်းကျင်းပပွဲရှိတဲ့ရွေးကောက်ပွဲဒါဖြစ်ပါရယ်ဗြိတိန်နိုင်ငံရဲ့အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကအော်တိုဘာလ31ရက်နေ့မှာသဘောတူချက်မရပဲဗြိတိန်နိုင်ငံ EU ကနှုတ်ထွက်မဲ့ကိစ္စကိုတားဆီးဖို့ Labour Party နဲ့ Conservative သဘုံအမတ်တွေအကြပူးပေါင်းဆောင်ရွက်နေကြောင်းပြောပါရယ်ခင်ဗျာ
ပြည်ရေး American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113လိုင်းဒိုမီတာ40 kHz 9013လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကို၃ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေအင်ကာနစ်ကရောက်ရှိခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာဆုကြည်တို့မြို့တော်နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။တောင်ကိုရီးယားနဲ့မြန်မာကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုပညာရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်စပ်ပြီးနားလည်မှုစာကြွန်လာ6ခုကိုလည်းအင်ကာနစ်ကတောင်ကိုရီးယားသမ္မတမွန်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရှေ့မှောင်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းရန်ကုန်တိုင်းလှဲကူးမြို့နယ်ညောင်နှပင်မှာရှိတဲ့ KMIC Korea Myanmar Economic Cooperation Industrial Complex Korea Myanmar ဆက်မှုဇုန်အုတ်မြစ်ချပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်တောင်ကိုရီးယားရင်းနှီးမြှုပ်နှံမှုတွေပိုပြီးလွယ်ကူစေရေးကူညီပေးဖို့ကိုရီးယားဆိုင်ရာသတင်းအချက်အလက်ဌာနတစ်ခုကိုလည်းမြန်မာအစိုးရကဖွင့်လှစ်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာတောင်ကိုရီးယားရဲ့ရင်းနှီးမြှုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ 3.9 ဘီလီယံနီးပါးရှိပါတယ်ရှင်
။မြန်မာအစိုးရအနေနဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလာရောက်ကြတဲ့ကမ္ဘာလှည့်ခီးသွားများအတွေ့ဗီဇာကင်းလွတ်ခွင့် visa exemption နဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကလာရောက်တဲ့ကမ္ဘာလက်ခီးသွားတွေအပေါ်မှာဆက်ရောက် visa visa on arrival တောင်းခံနိုင်ခွင့်ကို2020 September 30ရက်အထိနောက်ထပ်တစ်နှစ်ရပ်တိုးပေးဖို့အစီအစဉ်ရှိကြောင်းဟိုတယ်များနဲ့ခီးသွားလုပ်ငန်းဆိုင်ရာဝန်ကြီးဌာနကတင်းထောင်နေနောက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကိုကမ္ဘာလက်ခီးသွားများလာရောက်ပုံမလာရောက်ကြဖို့အတွက်အခုလိုရည်ရွယ်ဆောင်ရွက်လိုက်တာဖြစ်တယ်လို့လည်းဆိုရတယ်။ကနဦးကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကကမ္ဘာလက်ခီးသွားတွေကိုဗီဇာကွင်းလွတ်ခွင့်နဲ့တရုတ်နိုင်ငံကကမ္ဘာလက်ခီးသွားတွေအတွက်ဆက်ရောက်ဗီဇာတောင်းခံခွင့်ကို2018အော အောက်တိုဘာလကစပြီး2019စက်တင်ဘာလ30ရက်ထိစတင်ပြီးခွင့်ပြုခဲ့တာဖြစ်ပါတယ်။ဒီတော့2018ဒီဇင်ဘာ1ရက်ကစပြီးအိန္ဒိယနိုင်ငံကလာရောက်တဲ့ကမ္ဘာလှည့်ခရီးသားတွေကိုဆက်ရောက်ဗီဇာပေးခဲ့ရမှာ2020နိုဝင်ဘာ30ရက်ထိရပ်တိုးပေးဖို့ရှိတယ်လို့လည်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2018ခုနှစ်မှာနိုင်ငံခရီးသား3.55သန်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတရုတ်နိုင်ငံကအများဆုံးနဲ့ဒုတိယကထိုင်းနိုင်ငံကဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ပထမဆုံးပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်မှုကိုတနင်္လာနေ့ကထိုင်းနိုင်ငံချွန်ပူရီခရိုင်ကတော်ဝင်ရေတပ်ဌာနချုပ်မှစတင်ပါတယ်။အာဆီယံအဖွဲ့ဝင်10နိုင်ငံစလုံးပါဝင်လေ့ကျင့်နေတာဖြစ်ပြီးမြန်မာရေတပ်ကဒုတိယဗိုလ်မှူးကြီးခွန်အောင်ကျော်ဦးဆောင်တဲ့တပ်ဖွဲ့ကကျန်းစစ်သားစစ်ရေးရင်နဲ့အတူအခုလေ့ကျင့်မှုမှပါဝင်နေပါတယ်။အမေရိကန်နဲ့အာဆီယံရဲ့ပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်မှုကိုတနင်္လာနေ့ကဖွင့်လှစ်တာမှာတော့အမေရိကန်ပစိဖိတ်ဆိုင်ရာရေတပ်တပ်မှုရေတပ်ဗိုလ်ချုပ်ကြီးကက်နက်ဝိုက်ဆဲလ်နဲ့တော်ဝင်ရေတပ်ကဒုတိယရေတပ်ဗိုလ်ချုပ်ကြီးCharon Phu Khonsari တို့တက်ရောက်ခဲ့ကြပါတယ်။အခုပင်လယ်ရေကြောင်းဆိုင်ရာလေ့ကျင့်မှုမှာတော့တပ်ဖွဲ့ဝင်1250ပါဝင်ပြီးတောက်ကြနေအထိလေ့ကျင့်မှာဖြစ်ပါတယ်ရှင
်။အရှေ့တမောနိုင်ငံဟာအင်ဒိုနီးရှားနိုင်ငံကခွဲထွက်ဖို့ဆန္ဒခံယူပွဲလုပ်ခဲ့တဲ့နှစ်20ပြည့်အခမ်းအနားကိုဒီလကုန်အထိကျင်းပမှာဖြစ်ပါတယ်။အဲဒီဆန္ဒခံယူပြပွဲကိုဆန္ဒခံယူပွဲကို1999ခုနှစ်ဩဂုတ်လ30ရက်နေ့မှာကျင်းပခဲ့တာပါ။ဒီဆန္ဒခံယူပွဲကြောင့်အရှေ့တမောလွတ်လပ်ရေးရခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံကမခွဲထွက်လို့သူစစ်သွေးကြွတွေရဲ့တိုက်ခတ်မှုကြောင့်လူ1500လည်းအသက်ဆုံးရှုံးခဲ့ပါတယ်။လွတ်လပ်ရေးနေ့ကိုတော့2002ခုနှစ်မေလ20ရက်နေ့မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
September 4ရက်ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အင်ကာနေကတီးသန့်တွေ့ဆုံခဲ့ကြပြီးအဓိကအားဖြင့်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံစီးပွားဆက်ဆံရေးတိုးမြှင့်ဖို့တောင်ကိုရီးယားဘက်ကဒေါ်လာတန်းတစ်ထောင်အထိတိုးမြှင့်ဖို့ရထားတဲ့အကြောင်းသမ္မတမွန်ဂျေအင်ကပြောဆိုခဲ့သလိုနှစ်နိုင်ငံကြားစီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာချုပ်လွှာ6ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတနဲ့မြန်မာခေါင်းဆောင်တွေကြားဆွေးနွေးစွမ်းဆောင်ချက်တွေကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကို၃ရက်ကြာနိုင်ငံတော်ခီးစဉ်အဖြစ်နဲ့အင်ကာနစ်ကဆက်ရောက်လာတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကနေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးခဲ့တာမှာတော့စီးပွားရေး၊ယဉ်ကျေးမှုနဲ့ဖွံ့ဖြိုးရေးပါဝင်ကိစ္စရပ်မျိုးစုံဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့တောင်ကိုရီးယားရဲ့တောင်ပိုင်းဆိုင်ရာမူဝါဒကိုရှေ့ရှုတဲ့အနေနဲ့ကိစ္စရပ်၃ခုကိုဆက်လက်အကောင့်ထည့်ဖော်ဖို့သဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုသွားပါတယ
်။ "오늘 도앙산수지국가고문인가나는마음과마음이이어진
ပထမဆုံးအနေနဲ့တော့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးအတွက်အခြေခံအဆောက်အုံတွေအဖွဲ့အစည်းဆိုင်ရာအခြေခံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ကိုရီးယားမြန်မာဆက်မှုဇုံဟာဆိုရင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာထူးခြားတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရီးယားရင်းနှီးမြှုပ်နှံမှုတွေပိုများလာစေမှာဖြစ်ပြီးနှစ်နိုင်ငံအကျိုးတူဖွံ့ဖြိုးစေမှာပါ။ဆက်မှုဇုံမှာ one stop ဝန်ဆောင်မှုကိုလည်းတည်ဆောက်မှာပါ။မြန်မာအစိုးရရဲ့ထောက်ပံ့ပေးမှုအတွက်ကျေးဇူးတင်ပါတယ်။ဒီအချက်ကြောင့်ဈေးကွက်ချက်ထွန်းဖို့စဉ်းစားနေကြတဲ့ကိုရီးယားကုမ္ပဏီတွေအတွက်အထောက်အကူကောင်းဖြစ်မယ်လို့မျှော်လင့်ပြီးနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လည်းတောင်းအားဖြစ်စေမယ်လို့မျှော်လင့်ပါတယ်။
ဒါအပြင်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုတွေအတက်လဲသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ
်။ဒုတိယ양국은 개발 분야에서 활발한 협력
ဒုတိယအချက်အနေနဲ့ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ဖွံ့ဖြိုးရေးမှာအရှိန်အဟုန်မြင့်ပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချက်နိုင်ရေးဖန်တီးပေးဖို့မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာတန်1000အသုံးပြုဖို့ရထားပါတယ်။ဒီလိုဆောင်ရွက်ခြင်းအပြင်ရေရှည်တည်တက်တဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအတွက်ခြေကအုပ်မြင့်ချလိုက်တာပါ။
နေပြည်တော်သမရအိမ်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမရမွန်ဂျေအင်းကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းနှစ်နိုင်ငံကြားစီးပွားရေးနဲ့ပညာရေးဆိုင်ရာနားလည်မှုစာချုပ်လား6ခုလက်မှတ်ရေးထိုးနိုင်ခဲ့တာကိုရည်ရွယ်ပြီးအခုလိုပြောပါတယ
်။ Six MOUs were signed as of course you're all aware because we're present.
နားလည်မှုစာကျွန်းလွှာ MOU 6ခုလက်မှတ်ရေးထိုးနိုင်ခဲ့တာဟာဆိုရင်လေနှစ်နိုင်ငံအတွက်ပိုးပြီးကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အခြေခံကောင်းလို့လည်းကျမတို့ယူဆပါတယ
်2018ခုနှစ်ကနေ2022ခုနှစ်အထိစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်ချင်းငွေဆိုင်ရာမူပေါင်းသဘောတူညီချက်ကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးတောင်ကိုရီးယားလုပ်ငန်းတွေအတွက်သတင်းအချက်အလက်စင်တာတည်ထောင်ရေးတင်ပေါ်လိုင်းတင်ပေါ်ခြင်းအဆင့်မြင့်တင်ရေးထောက်ပံ့ပို့ဆောင်ရေးစိတ်ကန်းတည်ဆောက်ရေးနဲ့စီမံခန့်ခွဲရေးကိစ္စတွေပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုစွာကျွန်းလွှာထွန်းသစ္စာလုပ်ငန်းများနဲ့တီထွင်ဆန့်တစ်ခြင်းနဲ့ပဲပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစွာကျွန်းလွှာတွေကိုတောင်ကိုရီးယားတံတားမွန်ဂျေအင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာလူငယ်တွေကိုစွန့်ရီမြင့်တင်ပေးရေးနဲ့ဖွံ့ဖြိုးရေးအတွက်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်တောင်ကိုရီးယားရဲ့ပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကအထောက်အကူဖြစ်စေမယ်လို့လည်းဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါအပြင်တောင်ကိုရီးယားရဲ့ရင်းနှီးမြှုပ်နှံမှုတွေပိုပြီးရရှိရေးအတွက်လည်းမြန်မာအစိုးရဘက်ကဘက်ပေါင်းစုံကဆောင်ရွက်နေတယ်လို့ပြောပါတယ်။နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအပြင်နိုင်ငံရေးအခြေအနေတွေကိုလည်းဖလှယ်ဆွေးနွေးခဲ့ကြတာပါ။နိုင်ငံတည်ဆောက်ရေးမှာကြုံတွေ့ရတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတို့ကိုဖလဲဆွေးနွေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
် Our countries are very close to one another and we hope that our peoples will also become closer to each other
ဒီမှာနိုင်ငံကတနိုင်ငံနဲ့တနိုင်ငံသိပ်ပြီးနှီးဆက်ကြပြီးပြည်သူအချင်းချင်းအနေနဲ့လည်းရှေ့လျှောက်နှစ်တွေနှစ်တွေတိုင်းမှာပိုးပြီးရင်းနှီးလာစေဖို့မျှော်လင့်ပါတယ်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးသမရမွန်ဂျေအင်းရဲ့ငြိမ်းချမ်းရေးဆေးဆက်ဆွေးနွေးမှုတွေအတွက်လည်းဂုဏ်ယူကြောင်းပြောလိုပါတယ်။ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းတည်ငြိမ်မှုဟာကိုရီးယားနှစ်နိုင်ငံအတွက်တင်မဟုတ်ပါဘူး။ကျမတို့ဒေတာရင်းအတွက်တင်လည်းမဟုတ်ပါဘူး။တစ်ကဘာလုံးအတွက်ဖြစ်ပါတယ်။နှစ်ဦးနှစ်ဖက်နားလည်မှုနဲ့ဆေးဆက်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ရလဒ်ရဲ့ပြည့်ရုပ်လည်းဖြစ်ပါတယ်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြမငြိမ်းချမ်းရေးအတွက်တိုက်တွန်းပြောဆိုသွားပါတယ်
။ရမ်မာဂျွန်ဘူတိုမြန်မာပြည်မှာ processor ကို국가최우선과제로삼고
မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကိုအစိုးရကထိတ်တန့်ဦးစားပေးအဖြစ်ထားရှိပြီးရခိုင်ရေးဖြည့်ရှင်မှုအပါအဝင်တိုင်းဒေသပေါင်းစုံအကြားတဟဇတာဖြစ်ပြီးညှိညွတ်မှုရဖို့ကြိုးစားနေတာကိုလည်းကျွန်တော်သိရှိထားပါတယ်ဒီလုပ်ငန်းစဉ်ကြီးမှာမြန်မာနိုင်ငံတွင်းကဘက်ပေါင်းစုံအနေနဲ့အချင်းချင်းရိုင်းပင်းကူညီဖို့နဲ့တိုးတက်မှုတွေဖော်ဆောင်နိုင်မယ်လို့မျှော်လင့်ပါတယ်
မြန်မာနိုင်ငံတွင်တောင်ကိုရီးယားရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 3.8 ဘီလီယံရှိနေပြီးခန့်မှန်းခြေတောင်ကိုရီးယားလုပ်ငန်းပေါင်း200ကျော်မြန်မာနိုင်ငံတွင်မှစီးပွားရေးလှုပ်ကိုင်နေတာပါမြန်မာနဲ့တောင်ကိုရီးယားကြားတန်တမာဆက်ဆံမှုဟာဆိုရင်လဲလာမယ့် 2020 ပြည့်နှစ်မှာ45နှစ်ပြည့်မြောက်မှာဖြစ်ပါတယ်ရှင
်မတန်ခီထိုက်ပြောပြသွားတာပါရှင်အခုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ထိုင်းခီးစဉ်အတွင်းဆန်းဆောင်ချက်တချို့ကိုပြောပြပေးပါဦးမယ်လေကျွမ်းလူသတ်မှုမှာတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကာကွယ်ဆောင်ရှောက်ပေးဖို့ထိုင်းနိုင်ငံကိုရောက်နေတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထိုင်းဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုမနေ့အင်္ဂါနေ့ကပန်ကြားခဲ့ပါတယ်ဗိုလ်ချုပ်ကြီးမြထွန်းဦးကိုတိုင်လည်းမြန်မာလူငယ်နှစ်ဦးကိုထိန်းသိမ်းထားတဲ့ထိုင်းအချင်းထောင်နဲ့အထီးသွားရောက်အားပေးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံခေါင်းဆောင်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တိုက်ရိုက်ပန်ကြားချက်ဘလောက်ထိထိရောက်နိုင်မလဲ။မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ထိုင်းမြန်မာအဆင့်မြင့်အရာရှိများအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာယွတ်ချန်အူချာနဲ့တီးတန့်တွေ့ဆုံခဲ့တာပါ။နှစ်နိုင်ငံစီရေးနိုင်ငံရေးဆိုင်ရာဆက်ဆံရေးကိစ္စတွေကိုပြောကြားရမှာလေကျွန်းလူသတ်မှုမှာတည်တံပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကိုနှစ်နိုင်ငံနဲ့နှစ်နိုင်ငံတက်မတော်နှစ်ရက်ကြာတည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုတွေကိုထောက်ထားပြီးတက်ညာပေးဖို့နဲ့တရားဥပဒေနဲ့အညီကူညီဆောက်ရှောက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်မြဝရီရုံမြင့်တန်ကြားကမနေ့ကထုတ်လွှင့်တဲ့သတင်းအစီအစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေတ္တာရက်ခံချက်နဲ့ပတ်သက်လို့အခုလိုကြေညာသွားပါတယ်
။ထိုင်းနိုင်ငံမှာတည်တံပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံသားနှုတ်ကို ထိုင်းနိုင်ငံနဲ့နှစ်နိုင်ငံတမန်တော်နှစ်ရက်ကြားရှင်းရင်းဆွေးချစ်ကြည်ရင်းနှီးမှုများကိုထောက်ထားပြီးတန်ညာပေးရန်စဉ်းစားပေးစီလိုကြောင်းတရားဥပဒေနဲ့ညီကူညီဆောက်ရှောက်ပေးစီလိုကြောင်းနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုများကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါသည်
ထိုင်းနိုင်ငံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူလိုက်ပါသွားခဲ့တဲ့တက်မတော်ညှိနှိုင်းကွက်ကဲရေးမှုကြီးရီလီဗိုလ်ချုပ်ကြီးညာထွန်းကိုယ်တိုင်လည်းတေတံစီရင်ချမှတ်ခံထားရတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေချိုးတို့ကိုထိမ့်သိမ်းထားတဲ့ထိုင်းအချင်းတောင်ကိုမနစ်အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ကြောင်းလည်းမြဝတီရုတ်တံကအခုလိုကြေညာသွားပါတယ
်မြန်မာတက်မတော်မှာညှိနှိုင်းကွက်ကဲမှုကြီးရီလီဗိုလ်ချုပ်ကြီးညာထွန်းကထိုင်းနိုင်ငံခိုတောင်ကျွန်းလေကျော်မှာ2014ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်စဉ်မှာကျူးလွန်ကြောင်းဆွဆွဲချက်ဖြင့်တေးတန်းချမှတ်ခြင်းခံထားရသူမြန်မာလူသမားဝင်းစော်ထွန်းနဲ့စော်လင်းတို့ကိုထိုင်းနိုင်ငံနွန်ထာပူရီခရိုင်ဘန်ခွန်ဗဟိုအချင်းထောင်မှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှ2နာရီခွဲထိသွားရောက်တွေ့ဆုံပြီးပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံကိုအယူခံဝင်လာရေးအတွက်ကူညီဆောင်ရွက်ပေးလျက်ရှိကြောင်းနဲ့တမန်တော်ကာကွယ်ရေးစီချုပ်ကလည်းထိုင်းနိုင်ငံရှိတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးရန်ပြောကြားထားရှိကြောင်းတို့ဖြင့်အားပေးစကားပြောကြားခဲ့ပါသည်။အဲ့လိုတွေ့ဆုံစဉ်ဘွန်ခွန်မဟုအချင်းထောင်ရဲ့ညွှန်ကြားရေးမှူးဖြစ်သူမစ္စတာဆိုဖွန်ရန်ပရီချာကအချင်းသားနှစ်ဦးကိုကောင်းမွန်စွာထိန်းသိမ်းထားရှိတဲ့အခြေအနေများကိုရှင်းလင်းဆွေးနွေးပါသည်။အဲ့ဒီအချင်းသားနှစ်ဦးဖြစ်တဲ့ဝင်းစော်ထွန်းနဲ့စော်လင်းတို့ရဲ့ကျမ်းမာရေးအခြေအနေမှာကောင်းမွန်မှုရှိကြောင်းနဲ့အကျဉ်းထောင်မှချမှတ်ထားတဲ့စီမင်းစည်းကမ်းများအတိုင်းကောင်းမွန်စွာလိုက်နာကနေထိုင်ရရှိကြောင်းသိရှိရပါသည်။ဆက်လက်ပြီး၎င်းကဘွန်ခွန်ဗဟုအကျဉ်းထောင်တွင်ရှိအကျဉ်းသားများထားရှိတဲ့အဆောင်များအကျဉ်းသားများကိုထိန်းသိမ်းထားရှိမှုအခြေအနေများနဲ့ကြွေးမွေးမှုအခြေအနေများကိုလှည့်လည်ရှင်းလင်းပြသခဲ့တယ်လို့သတင်းရရှိပါရခင်ဗျာ။
လေကျွန်းလူတက်မှုမှာကျူးလွန်ခဲ့တဲ့ဆိုပြီးတေရန်စီရင်မှုအတွက်မောင်စော်လေးနဲ့မောင်ဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဩဂုတ်လ29ရက်နေ့ကပယ်ချခဲ့ပြီးတဲ့နောက်ထိုင်းဥပဒေအရရပောင်း60အတွင်းထိုင်းပြည်မင်းမျက်စီကိုအတနာခံစားတင်သွင်းဖို့ထိုင်းအကျိုးဆောင်ရှင်တွေကပြင်ဆင်နေကြတာပါ။တေရန်စီရင်ချက်ကိုတက်ညာပေးဖို့မြန်မာတက်မတော်အကြီးအကဲကိုယ်တိုင်မေတ္တာရက်ခံချက်ဟာထိရောက်မှုရှိပြီးထိုင်းပြည်မင်းမျက်စီရောက်ဖို့အခွင့်အလမ်းနေရှိနေကြောင်းလက်ကျွန်းလူတက်မှုထိုင်းတရားစီရင်ရေးမှတခြားလုံးလိုက်ပါဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချစ်က VOE ကိုပြောပါတယ
်ဟုတ်ကျွန်တော်ထိုင်းပြည်အတိုင်းပင်ခံကောင်စီဆိုတာရှိရလေကျွန်တော်ကထိုင်းနိုင်ငံမှာအမတားမှလူရွေးလေးရှင်နေရှိတဲ့ဗိုလ်ချုပ်ကြီးပရင်ဆိုတော့အဲ့ဒါ तू ဥက္ကဋ္ဌအဲ့ဥက္ကဋ္ဌကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုသူ့ရဲ့မွေးသားသားဆိုပြီးတော့ပါတရားဝင်ပြောထားတာရှိတယ်သူတို့ဟိုကပုဂ္ဂိုလ်ရတာရင်းနေတယ်ဆိုတော့အခုထိုင်းပြည်ကောင်စီမှာဥက္ကဋ္ဌဖြစ်တာလည်းဗိုလ်ချုပ်ကြီးပဲသူရင်းတော့တာအနာသိခဲ့တဲ့ဟိုကဗိုလ်ချုပ်ကြီးတွေပဲဆိုတော့သူတို့ရှင်းရှင်းလေးကဟိုအဆက်ဆက်ရှိတယ်ဆိုတော့အဓိကတော့ဒီအဲ့ဒီပြည်ကောင်စီကတော်တော်လေးကိုဒီအရေးပါတယ
်ဒီထိုင်းပြည်မင်းမြတ်တို့စဉ်းစားလေးရှိတဲ့ပုံစံအရာရောပေါ့နော်ဒီမောင်ဇော်လင်းနဲ့မောင်ဝင်းဇော်ထွန်းတို့ရဲ့ဒီလက်ကျွန်းအမှုထိုင်းပြည်မင်းမြတ်ကဘလို့ဆုံးဖြတ်မယ်လို့ညွှန်လင့်ထားလဲရှင်
။ဟုတ်ကဲ့ပြတပိုင်းပေါ့ကျွန်တော်တို့ဒီ6ရက်နေ့မှာပေါ့ကျွန်တော်တို့ရဲ့ဒီ foundation ရဲ့ရှင်းနေပေါ့ရှင်းနေအပါဝင်ကျွန်တော်တို့ထိုင်းရှင်းနေမှာကောင်ဆယ်ကအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့အစည်းအဝေးလုပ်ပါမယ်။အဲအစည်းအဝေးလုပ်မယ်ကျွန်တော်တို့ဒါဘလို့မျိုးပေါ့လေဘလို့ရေးသားမယ်လဲဘလို့မျိုးအဖွဲ့အစည်းတွေအစိုးရတွေကဘလို့ပါဝင်တက်နေဆိုတဲ့ဟာတွေတို့ကပို့ဆုံးဖြတ်နေမှာပါ။အဲဆိုကျွန်တော်တို့ရဲ့အတွေ့အကြုံပေါ့နော်ဒါကျွန်တော်တို့မှာရှိတဲ့ဟိုထိုင်းအကြံပေးထိုင်းပညာရှင်တွေထိုင်းနိုင်ငံရေးသမားတွေရတယ်ကျွန်တော်အကြံပေးတယ်ကျွန်တော်တို့ကတော့အခုတတိယလဲကျွန်တော်တို့ယုံကြည်နေပါသေးတယ်ဒီကလေးတွေကတော့ဟိုတေတံဟိုအချခံမတော့မဟုတ်ဘူးထိုင်းပြည်မြင်းမြတ်အနေနဲ့တေတံကနေရှော့ပေါ်ပြီးတော့တခြားနှစ်ရှည်ကနေဖြည်းဖြည်းလွင်ချင်းချမ်းသာကွင်းနဲ့တော့လွတ်မယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်အများကြီးပြောလို့ပြောတာရှိနေပါတယ်ဟိုဒီကလေးတွေကိုတပ်ပစ်လိုက်ရအောင်ထိထိုင်းဆိုးအနေနဲ့ဟိုမမိုက်မဲလောက်ဘူးလို့ကျွန်တော်ထင်ပါတယ်ဗျာဟုတ်ကဲ့
မြန်မာဆိုရကိုယ်တိုင်လည်းထိုင်းပြည်မင်းမျက်စီအတနာခံစားတင်သွင်းဖို့ထိုင်းကျိုးဆောင်ရှိနေတွင်တိုင်ပင်ဆွေးနွေးနေကြောင်းအလုတ္တမဝန်ကြီးဦးသိန်းစွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောကြားထားသလိုထိုင်းနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးကိုယ်တိုင်လည်းကူညီဆောင်ရွက်ပေးနေပါတယ်
ထိုင်းနိုင်ငံလက်ကျွန်းလူတက်မှုမှာတည်ထောင်ပြီးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အရေးတညာပေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တဲ့အကြောင်းမှတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလှော်ရီဒီမှာပဲရန်နာပြီးအခုဟောင်ကောင်ရဲ့နိုင်ငံရေးချင်းဒီဘက်ကိုလည်းတလှည့်ကြည့်ကြရအောင်ပါရှင်ဟောင်ကောင်မှာစန္ဒပြပွဲတွေကြောင့်အချက်တဲနဲ့ရင်ဆိုင်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟာ စီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးနွေးပွဲတစ်ခုမှာသူရာထူးကနှုတ်ထွက်ခြင်းကြောင့်ပြောခဲ့တယ်လို့ဆိုပါတယ်။လျှို့ဝှက်အတန်ဖန်ထားတာကို writer သတင်းဌာနကရပြီးတော့အခုလိုဖော်ပြရေးသားခဲ့တာပါ။အဲ့ဒီလျှို့ဝှက်အတန်ဖန်ချက်ပါအချက်လက်တွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့ရာထူးကနှုတ်ထွက်ဖို့မရှိတဲ့အကြောင်း Miss Lan ကတုံ့ပြန်သွားခဲ့ပါတယ်။အပြည့်စုံကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
ဟောင်ကောင်မှာအခုလိုဆန္ဒပြနေတာ3လတာကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဒီဆန္ဒပြပွဲမှာတော့ဟောင်ကောင်ကိုလွတ်လပ်မှုပေးဖို့ကြွေးကြော်ခဲ့ကြသလိုဆန္ဒပြသူတယောက်ကလည်းဟောင်ကောင်သားတွေလွယ်လွယ်နဲ့အရှုံးမပေးတတ်ဘူးဆိုတာကိုဟောပြောသွားခဲ့တာပါ။လာနဲ့ချီကြာမြင့်လာတဲ့ဆန္ဒပြပွဲတွေဟာအာရှငွေကြေးဗဟုအချက်အခြာတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့နေထူဝါလုပ်ငန်းတွေကိုရပ်ဆိုင်းသွားစေသလိုဟောင်ကောင်အစိုးရကိုလည်းအကြက်ရိုက်နေစေခဲ့ပါတယ်။ဒီချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကသူ့မှာနှုတ်ထွက်ဖို့ရွေးစရာလမ်းသာရှိရင်နှုတ်ထွက်ချင်တယ်ဆိုပြီးပြီးခဲ့တဲ့အပတ်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ဆုံရာမှာပြောကြားခဲ့တဲ့ဆိုတဲ့ရှုပ်ဝက်အတန်ဖန်းချက်ထွက်ပေါ်လာခဲ့ပါတယ်။တရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုအတည်ပြုဖို့ကြိုးစားခဲ့တဲ့ကြောင်းဟောင်ကောင်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဗျမ်းပတာဖြစ်ခဲ့ရာအကြောင်းသူ့အမှားအတွက်တောင်းပန်လိုကြောင်းအတန်ဖန်းချက်မှာပါရှိခဲ့ပါတယ်။အင်္ဂါနေ့မှာတော့အတန်ဖန်းချက်ပါအချက်လက်တွေနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့ယာရုကနှုတ်ထွက်ဖို့မရှိကြောင်းသတင်းတော့တွေကိုပြောခဲ့ပါတယ
်။ I have never tendered a resignation to the Central People's Government. I have not
ကျမအနေနဲ့ဘယ်တော့မှဗဟုအစိုးရစီကိုယာရုနှုတ်ထွက်စာမတင်ခဲ့ပါဘူး။ယာရုကနှုတ်ထွက်ဖို့ကိစ္စဗဟုအစိုးရနဲ့ဆွေးနွေးဖို့လည်းစဉ်းနောင်မစဉ်းစားခဲ့ပါဘူး။ယာရုကနှုတ်ထွက်တာမထွက်တာကကျမရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပါ။အဲ့ဒီအစည်းအဝေးကတီးတန့်လုပ်ခဲ့တဲ့အစည်းအဝေးတစ်ခုဖြစ်လို့ကျမကလူပုဂ္ဂိုလ်တယောက်ရဲ့ခံစားချက်နဲ့ဒီလိုခက်ခဲတဲ့အခြေအနေမှာယာရုကထွက်တာကလွယ်ကူတဲ့ရွေးချယ်မှုတစ်ခုပဲလို့ပြောခဲ့တာပါ။ဒီ3လအတွက်ကျမကိုကျမပြောနေခဲ့တာကကျမနဲ့ကျမရဲ့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဟောင်ကောင်ကိုကူညီဖို့ဆက်ရှိနေရမယ်ဆိုတာပါပဲ
။ဘယ်လိုပဲဖြစ်ဖြစ်ဟောင်ကောင်လူထုကတော့တီးတန့်အစည်းအဝေးတွေကကယ်ရီလာမြေပြောစကားဟာဟောင်ကောင်မှာတီးကြအခြေခံဥပဒေရှိသည့်တိုင်အောင်ဟောင်ကောင်ကိုတရုတ်အစိုးရကသာအုပ်ချုပ်နေကြောင်းပြသနေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ကယ်ရီလာမှာဘီဂျင်းရဲ့ရုပ်သေးပါလို့လဲဟောင်ကောင်တရုတ်တက္ကသိုလ်ကပေါမော့ခအမ်နော့ခပြောပါတယ်။တချို့ဟောင်ကောင်သားတွေကလည်းတရားမှန်ရင်ပြင်အရေးခင်းတုန်းကလို့တရုတ်အစိုးရကစစ်တပ်အုံပြုပြီးနေနေမှာကိုလည်းစိုးရိမ်နေကြပါတယ်။စက်တင်ဘာလ2ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဂန်ဆွမ်ကဟောင်ကောင်အစိုးရကိုထောက်ခံကြောင်းအခုလိုပြောပါတယ
်။关于周末发生在香港的这些暴力违法的行动，香港特区政府，
ဟောင်ကောင်အစိုးရကရောရဲတပ်ဖွဲ့ကပါဥပဒေချိုးဖောက်တဲ့အကြမ်းဖက်လုပ်ရက်တွေကိုတရားဝင်တုတ်ပြန်နေပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလန်ဦးဆောင်တဲ့ဟောင်ကောင်အစိုးရနဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုဘဟုအစိုးရကအားပေးထောက်ခံတယ်လို့ကျွန်တော်အလေးထားပြောကြားခြင်းပါတယ်
။ဟောင်ကောင်ကအကြမ်းဖက်လုပ်ရက်တွေကိုဟောင်ကောင်အစိုးရကိုယ်တိုင်ဖြေရှင်းနိုင်ကြောင်းယုံကြည်တယ်လို့လည်းကန်ရွှန်းကပြောသွားခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့နှစ်ဖက်ဆွေးနွေးမှုတွေအရေးပါမှုကိုတော့စက်တင်ဘာလ3ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကထပ်မံထောက်ပြပြောဆိုခဲ့ပါတယ
်။有关香现在香港面对的暴力升级的问题。
ဟောင်ကောင်အစိုးရအနေနဲ့တရားဝင်နည်းလမ်းတွေကိုအသုံးပြုပြီးတရားမဝင်လုပ်ရက်တွေရပ်ဆိုင်းအောင်လှုပ်ဆောင်ပါမယ်ပြီးတော့လဲဟောင်ကောင်ပြည်သူတွေနဲ့အစိုးရကြားဆက်သွယ်ပြောဆိုမှုတွေလည်းကြဲကြဲပြန့်ပြန့်လှုပ်ဆောင်သွားပါမယ
်ဟောင်ကောင်လူထုမလိုလားတဲ့အကြမ်းဖက်လုပ်ရက်တွေပိုပြီးမြင့်တက်လာတာကိုစိုးရိမ်ကြောင်းပြောသလိုအားလုံးရဲ့ဘုံရည်မှန်းချက်ဟာဟောင်ကောင်မှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးငြိမ်းချမ်းတည်ငြိမ်မှုပြန်လည်ထူထောင်ရေးဖြစ်တယ်လို့လည်းပြောပါတယ်ဟောင်ကောင်လူငယ်တွေနဲ့အစိုးရအကြားထိတ်တိတ်ရင်ဆိုင်ဖြစ်နေမှုကိုရှောင်လွှဲဖို့အတွက်ဟောင်ကောင်အစိုးရအနေနဲ့အကောင်းဆုံးဆက်သွယ်ရေးလမ်းကြောင်းတွေကိုရှာကြံဖော်ထုတ်သွားမှာဖြစ်တယ်လို့ပြောသလိုနိုင်ငံရေးအမြင်မတူသူနောက်ခံပတ်ဝန်းကျင်မတူသူတွေနဲ့ဟောင်ကောင်အစိုးရအကြားဆက်သွယ်ရေးလမ်းကြောင်းတစ်ခုတည်ထောင်သွားဖို့ကိုလည်းကယ်ရီလမ်ကအကြံပြုပြောကြားသွားကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်။ကျမတို့ video ကိုအီးမေးလ်ကနေတစဉ်ဝေဖန်ကြံပြုလို့တဲ့တည်သချင်းတွေတောင်းဆိုလို့ရဆိုရင်ကျမတို့ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကဒေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အမေရိကန်အီရန်တို့အင်္ဂလိပ်သင်္ကန်းစာနဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်မှာကတော့
ထောက်လိုင်းရဝင်ရောက်ဆွတ်ဖက်တာတို့လုံးဝမရှိသလောက်ကိုဖြစ်သွားပါပြီ။သို့တော်လည်းဘာကျမ်းနေတယ်ဆိုတော့တရားသူကြီးတွေမှာဘယာဂတိပေါ့အကြောက်တရားကျမ်းနေတယ်။အဲ့ဒီ30လောက်ကအထက်ကိုကြောက်လာတဲ့အကြောက်ကြီးဟာ
မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်တိုင်ဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်ပြီလဲဆိုတာဆွေးနွေးထားကြတာကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မအီတန်စင်နဲ့တူကောက်နှုတ်စူးစီးတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံတွင်းကရေကာတာစီမံကိန်းကြောင့်ဝေဖန်ခံနေရတဲ့နျူကလ িয়ার ကုမ္ပဏီဆွေကောင်စီနဲ့ Billy Briggs က The Ferret.com မှာစက်တင်ဘာလ3ရက်နေ့ကရေးထားတာကိုဖတ်ရပါတယ်။ Scotland နိုင်ငံမှာနျူကလ িয়ার ဓာတ်ပုံတွေလဲပတ်နေတဲ့ပြင်သစ်ပိုင်းစွမ်းအင်ကုမ္ပဏီကြီးဟာနာမည်ပြည့်စင်းနဲ့ဝင်သွားပြီးဆိုပြီးတော့ဆောင်းမရှင်ကထောက်ပြရေးသားထားပါတယ်။ဗီဒိန်ချီဆိုင် Burma Campaign UK ကထုတ်ပြန်တဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းမှာပါဝင်ပတ်သက်မှုရှိနေတဲ့အတွက်နာမည်ပြည့်စင်းနဲ့ကိုထည့်လိုက်ရတဲ့ကုမ္ပဏီပေါင်း38ခုမှာနာမည်ကြီးနည်းပညာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Apple, Google နဲ့ Huawei တို့လည်းပါဝင်ပြီးတော့ ETF Group လည်းပါဝင်တယ်လို့ရေးသားထားပါတယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်စေပြီးတော့ဒေသခံပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးရမယ့်အရေးနဲ့ကြုံစီမဲ့ရှမ်းပြည်မြောက်ပိုင်းကရွှေလီ3စေစီမံကိန်းတိစောက်ဖို့စီစဉ်နေတဲ့နေရာမှာ ETF Group လည်းပါဝင်တယ်လို့ရေးသားထားတာပါ။တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားစစ်ဖြစ်ပွားနေစေမြေဆုံဒေသမှာစေဆောင်မဲ့အရေးကိုဒေသခံတွေကစန့်ကျင်ခဲ့ကြပေမဲ့2015ခုနှစ်မှာတော့ ETF နဲ့မြန်မာဆိုရကြပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုစာချုပ်လား MOU မှာသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့ရေးသားထားပါတယ်။နိုင်ငံတကာကုမ္ပဏီတစ်ခုကမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လက်တွဲပြီးတော့စီးပွားရေးလုပ်ငန်းတွေဆိုတာကလူခွင့်ချုပ်ပေါက်တဲ့လုပ်ရက်တွေကျူးလွန်ပြီးတော့စီးပွားရှာနိုင်ဖို့မြန်မာစစ်တပ်ကိုထောက်ပံ့ရရောက်တဲ့ဆိုပြီးတော့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ကအဆောင်မရှင်ကိုပြောပြခဲ့ပါတယ်။လူခွင့်ချုပ်ပေါက်တဲ့စစ်စင်ရေးတွေလှုပ်ဆောင်ဖို့ဝင်တွေကမြန်မာစစ်တပ်ပိုင်နဲ့ကုမ္ပဏီတွေကရတဲ့အကြောင်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေအဖွဲ့ရဲ့အစီအစဉ်ကမှဖော်ပြထားတယ်လို့သူကဖိတ်ဆက်ပြောဆိုပါတယ်။ဒီနာမည်ပြည့်စည်ရင်ကိုထုတ်ပြန်လိုက်ခြင်းဖြင့်ဒီကုမ္ပဏီကြီးတွေမြန်မာစစ်တပ်နဲ့အလုပ်ဆက်မလုပ်ဖို့ဖိအားပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကုလသမဂ္ဂကလည်းတောင်းဆိုထားတဲ့အကြောင်းပြောထားတာကိုရေးထားပါတယ်။ EDF Group ရဲ့တုံ့ပြန်ချက်ကတော့ကမ္ဘာတဝန်းလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာကိစ္စတွေမှာတာဝန်ယူမှုအပြည့်နဲ့အကောင်းဆုံးလှုပ်ဆောင်နေတဲ့အကြောင်းမီးမောင်းထုတ်ပြီးတော့ဖြေကြားခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။လက်ရှိမှာရွှေလီ3ရေအားပေးစီမံကိန်းဟာဖွံ့ဖြိုးရေးလုပ်နေတဲ့ချိန်တွေမှာပဲရှိပြီးတော့ EDF လုံသမားတွေပူးပေါင်းဆောင်ရွက်သူတွေနဲ့စေဘဝင်းကျင်မှာနေထိုင်သူတွေရဲ့လုံခြုံရေးကိုအဓိကထားပြီးတော့ဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်း EDF ပြောခွင့်ရကဆောင်းပါးရှင်ကိုတုံ့ပြန်ထားတာကိုဖတ်ရပါတယ်ရှင်
သမတထရမ့်နဲ့တွေ့ခဲ့တဲ့မြန်မာခရီးယံဘုံကြီးတစ်ပါးတရားစွဲခံရပွဲရှိဆိုတဲ့ခေါင်းစဉ်နဲ့ The New York Times ရဲ့ဆောင်းပါးတစ်စောင်ကိုပြောပြချင်ပါတယ်။ဇူလိုင်လတည်းကအိမ်ဖြူတော်မှာသမတထရမ့်နဲ့ကမ္ဘာတဝန်းကတိုင်းရင်းသားအုပ်စုတွေတွေ့ခွင့်ရတဲ့အချိန်မှာမြန်မာပြည်ကကချင်ခရီးယံဘုံတော်ကြီးခါလန်ဆမ်ဆွန်ဟာသမရနဲ့စကားပြောဖို့စက္ကန့်60တောင်အပြည့်မရခဲ့ပါဘူး။အဲ့ဒီအချိန်တွင်သူကကချင်ပြည်နယ်ကတိုင်းရင်းသားတွေဟာမြန်မာစစ်ကောင်ဆောင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုခံစားနေကြရတဲ့အကြောင်းခရီးရန်တွေဟာဘာသာရေးလွတ်လပ်ခွင့်လည်းမရတဲ့အကြောင်းပြောခဲ့ပြီးစစ်ဗိုလ်ချုပ်၄ယောက်ကိုဒဏ်ခတ်ပိတ်ဆို့တဲ့အတွက်ကျေးဇူးတင်ကြောင်းသမရကိုပြောခဲ့ပါတယ် အဲ့ဒီစကားကြောင့်ဒေါက်တာကလန်ဆမ်ဆွန်ကိုဗိုလ်မှူးကြီးတယောက်ကတရားစွဲဖို့ရုံးမှဥဒိုက်လျှောက်ထားခဲ့ပါတယ်ဗိုလ်မှူးကြီးရဲ့ဒီလျှောက်ထားချက်ကိုတရားရုံးကလက်ခံမခံဆိုတာကိုသူစောင့်ကြည့်နေတဲ့အကြောင်းဒေါက်တာဆမ်ဆွန်ကပြောပါတယ်အခုထိတော့အမေရိကန်ဘက်ကဒီကိစ္စကိုတရားဝင်ပြောဆိုတာမျိုးမရှိသေးပေမဲ့တဦးချင်းစီရဲ့သဘောထားအဖြစ်နဲ့တော့စိုးရိမ်ပူပန်ကြောင်းပြောကြတာတွေရှိပါတယ်။ဒေါက်တာကာလန်ဆန်ဆွန်ကကဘာတဝမ်းကဘာသာရေးခေါင်းဆောင်တွေနဲ့အတူအင်ဗျူတော်ကိုသွားရောက်ခွင့်ရခဲ့တာဖြစ်ပါတယ်။စစ်ဖက်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကဒါဟာတပ်မတော်ရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့အရေးယူဆောင်ရွက်ရမှာဖြစ်တဲ့အကြောင်းအစောပိုင်းကပြောပါတယ်။သမရကိုစော်ကားမှုနဲ့ထောင်ဒဏ်6လကြာခံခဲ့ရသူရန်ကုန်အခြေစိုက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖွဲ့တည်ထောင်သူမောင်ဆောင်ခါကစစ်တပ်ဟာအမှန်တိုင်းပြောတဲ့သူတွေကိုရင်ငုံနှုတ်ပိတ်နေစေလိုကြောင်းနဲ့သူတို့အကြောင်းကိုဆိုနည်းနည်းလေးမှအထီမခံတဲ့အကြောင်းလူတွေနိုင်ငံသားကိုထွက်တဲ့အခိုက်မှာအမှန်တိုင်းပြောတာတွေမလုပ်ရဘူးလို့လည်းစစ်တပ်ကချိန်ချောက်တဲ့အကြောင်းပြောပါတယ်ဒါပေမဲ့လည်းအခုခါမှာတော့ကချင်ပြည်နယ်လိုတိုင်းရင်းသားဒေသတွေမှာအရင်အရင်နှစ်တွေတုန်းကနဲ့မတူပဲစစ်ဘက်ကပြုတ်မှုပုံတွေဟာအများကြီးတိုးတက်မှုရှိလာတဲ့အကြောင်းဒေါက်တာဆမ်ဆွန်ကပြောပါတယ်။အရင်ကဆိုရင်စစ်တပ်ကသဘောမကျတော့ဘူးဆိုရင်တရားစွဲနေတာမျိုးတွေမရှိပဲလူမသိသူမသိအစပြောက်သွားတာဖြစ်တဲ့အကြောင်းဒေါက်တာကာလန်ဆမ်ဆွန်ကပြောတယ်လို့ဆောင်းပါရှင်ရစ်ချတ်ဖီဘက်ဒေါ်နဲ့စောနိုင်တို့က The New York Times မှာစက်တင်ဘာလ3ရက်နေ့စွဲနဲ့ရေးသားထားတာကိုဖတ်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့8နာရီကနေ8နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOA အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဗီဒီယိုရဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ်။ American Style Indian တုံးအသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေတွေအန်ဒီရပါကဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့တိုက်တန်နစ်စကားမှာ1912ခုနှစ်ဧပြီလကမြောက်အတ္တလန္တိတ်ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီးတိုက်တန်နစ်ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိတယ်လို့အစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
The issue of the minister's corruption is just the tip of the iceberg. most cabinet members are involved in this case.
Winji akari laisa mu pyatana ha ami thabo law be shi ba de de. Naw pai paw sia de dabon ni chan ni de de. Winji apwe win amya su ga le aei imu ma pa win pat te ni de le lo de be ya ba de.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case. Tip of the iceberg.
American style English သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို VOA Internet စာမျက်နှာရဲ့ဒီ website လိပ်စာ burmese.voanews.com ရဲ့ပင်မစာမျက်နှာမှာ English စာသင်ကြမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ပါတယ်။အခုတော့ကိုသားညွန်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။လာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာပြည်တရားရေးစနစ်ရဲ့လွတ်လပ်မျှတမှုကိစ္စပါမြန်မာနိုင်ငံရဲ့တရားရေးမဏ္ဍပ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေကတော်များများရှိနေပါတယ်တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအာဂရီတရားကင်းစင်မှုတရားသူကြီးတွေရဲ့ဆင်ခြင်တုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်တည်ကြတာပါဒါကြောင့်မလို့ဒီအင်္ဂါနေ့ညကျွန်တော်တို့ဒီလိုက်အစီအစဉ်မှာဒီမြန်မာနိုင်ငံတရားစီရင်ရေးတရားရေးမဏ္ဍပ်ဟာဘလောက်ထိလွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီရှင်းနေကြီးဖြစ်ပါတယ်။ပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဦးကြီးမြင့်ပါ။နောက်တူကတော့သတင်းစာဆရာကိုစိန်ဝင်းမှာ Internews ကပါ2ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်အရင်ဆရာဦးကြီးမြင့်ကိုဖိတ်ခေါ်ခြင်းပါတယ်။ဆရာဦးကြီးမြင့်ကြားပါလားခင်ဗျ။
ရပါပြီ
။ Okay ကျွန်တော်ခုနကပြောသွားလို့ပါပဲ။အဓိကတော့တရားရေးမှန်တိုင်းပေါ့။ဟိုလုံးကဆိုရင်တရားရေးမှန်တိုင်းမှာတရားသူကြီးတွေကအမိန့်ချမယ်ဆိုရင်ညွှန်ကြားချက်စောင့်နေဆိုတဲ့ဟာမျိုးတွေကျွန်တော်သိနေရတာမျိုးတွေရှိတယ်ဗျ။အခုနောက်ပိုင်းမှာအရင်ဆုံးကျွန်တော်ဆရာဦးကြီးမြင့်မေးချင်တာကအခုနောက်ပိုင်းမှာတရားသူကြီးအနေနဲ့ဘလောက်ထိခုနလိုမျိုးညွှန်ကြားချက်မဟုတ်ဘဲနဲ့လွတ်လပ်လပ်စီရင်ပိုင်ခွင့်ရှိပါလဲအနေထားလက်ရှိအနေထားမှာ
။ဟိုအရင်ဆုံးကတော့နိုင်ငံရေးအမှုတွေဆိုရင်ထောက်လှမ်းရေးအစီအစဉ်သာရပဲအမိန့်ချရတယ်။အဲ့တော့တစ်ဖက်ကြတော့လည်းပဲအဲကျန်တဲ့ဟာကြတော့တရားစီရင်ရေးသဘောပေါ့တရားစီရင်ရေးသဘောပတ်စံယူလက်စားသူတို့ပြည်အမိန်နာကအဲ့လိုဖြတ်ခဲ့ရတာ230လောက်ဖြတ်ခဲ့ရတာအဲ့လိုဖြတ်ခဲ့တော့ကျွန်တော်လည်းအခုဆက်ပြီးတော့2010နောက်ပိုင်းမှာတထိန်တလန်နဲ့ပေါ့ဗျာအဲ့ဒီဟာကိုပြန်ဆက်ပြီးတော့ဖြစ်နေဦးမလားဆိုတော့တပီးပြီးအဲ့ဒါကတော့ထောက်လှမ်းရေးဝင်ရောက်ဆွတ်ဖက်တာလို့ဆိုရတော့လုံးဝမိပါမရှိတော့ဘယ်လိုဖြစ်သွားပါ့မလဲနောက်အုပ်ချုပ်ရေးဝင်ဆွတ်ဖက်တယ်ဆိုတာလည်းပဲတော်တော်ကြီးကိုနေသွားပါပြီမရှိသလောက်ကိုဖြစ်သွားပါပြီသို့တော်လည်းဘာကျမ်းနေတယ်ဆိုတရားသူကြီးတွေမှာဘယာဂတိပေါ့အကြောက်တရားကျမ်းနေတယ်အဲ့130လောက်ကကြောက်လာတဲ့အကြောက်ကြီးဟာအထက်ကိုကြောက်လာတဲ့အကြောက်ကြီးဟာကျမ်းနေပြီးတော့ policy မှုတွေဥပမာငိမ့်စုစီလိုအမှုတွေနိုင်လွတ်လွတ်လွတ်အမှုတွေအဲဒီလိုအဲငါကာယီခါဝေးလို့ဟာမျိုးတွေအဲ့လိုပေါ့အတက်မတော်ဝါဆွဲတဲ့အမှုတွေအဲ့လိုကျွန်တော်တို့အမှုတွေကြတဲ့အခါမှာတရားစီရင်ရေးဟာတရားခရီးအောက်မှာပဲရောက်နေစေရှိတယ်ဆိုတာကိုကျွန်တော်တို့သွားတွေ့ရပါတယ်ညာ
အထူးဖြင့်ကျွန်တော်အဲ့အတွက်ကြောင့်မလို့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုမေးချင်ပါလေအထူးဖြင့်တက်နဲ့ဆွဲထားတဲ့အမှုတွေဒီအမှုတွေနဲ့ပတ်သက်ပြီးတော့အခုဆိုရင်ထောင်ငန်းတွေချတယ်အရေးယူတာတွေရှိတယ်အဲ့တော့ဒီအမှုကင်တွယ်မှုတွေနဲ့ပတ်သက်လို့ဆရာဦးချင်းမြင့်ရဲ့သုံးသပ်ချက်လေးသိချင်ပါလေဒါမှန်မှန်ကန်ကန်ပဲလားတခုခုနာဂတိအာဂတိတခုပါပါလား
တက်နိုင်သမျှတော့သူကျူးလာရှာကြပါတယ်သို့တော်လည်းပဲဒီတရားဆွဲအဖွဲ့အစည်းကတက်ကလာတဲ့ရဲဖြစ်နေတယ်။နောက်ဥပဒေချုပ်ကလည်းစစ်ဘုချုပ်အောက်ကဥပဒေဖြစ်နေတယ်။အဲ့တော့မလို့တရားသူကြီးကလည်းစစ်ဘုချုပ်ပဲ။အဲ့တော့ကျွန်တော်တို့မှတိတ်ကြည့်ရောတရားဆွဲဖွဲ့စီရောတရားရုံးကြီးရဲ့ကွာရီယာစစ်စစ်ဆိုတာပြောင်းလဲတာတော့မရှိဘူး။တရားဆွဲဖွဲ့စီကလည်းပဲတကယ်လို့ပြည်သူတွေပြည်သူတွေကနစ်နာလို့ကြားဆွဲတယ်ဆိုရင်ဖမ်းမှုတော်တော်ကျိုးစားနေရတယ်အဲ့ဒီအခါဖမ်းမှုလို့။အဲ့တက်မတော်အားဆောင်ဆိုရဲလုံးဖို့သူတို့ကျောင်းအောင်မဲ့ဖွဲ့စီကနေပြီးတော့ပုဂ္ဂိုလ်ကနေပြီးတော့အလားတက်ကပေါ့အဲ့လိုမျိုးစကြည့်လို့ကတိုင်းပြီဆိုတော့ချက်ချင်းပဲဖမ်းတာပဲဗျာချက်ချင်းတခါတည်းကိုအာဟိုအလဲပဲမီဒီယာမှုဆိုလို့ညတင်ညတခါညတခေါင်းတော်ကြီးလာဝိုင်းတာပဲရဲနေတယ်အဲ့အဲ့လိုပေါ့နော်အဲ့အဲ့လိုဖြစ်နေတဲ့ကြောင့်မလို့သူတို့ကသူတို့
တရားစွဲအဖွဲ့အစည်းကသူတို့လိုရင်လိုလို့မလိုဘလို့လုပ်လို့မယ်အဲ့ဒါနှစ်ချက်ရှိတယ်ဖိအားပေးတယ်ဆိုတာတဲ့ဖိအားကိုကြောက်ပြီးတော့ဗောဗျာဒီယာဓုဂုံကိစ္စကိုကြောက်ပြီးတော့ဖိအားပေးကြောက်မလို့လူလူကဲကဲပို့ဖို့တန်တာတွေတရားစွဲဖို့ကြည့်တယ်လုပ်တယ်အလက်တီတွေခါလဲထွက်ထားလေးလုပ်တယ်အဲ့လိုပဲတရားကြီးတွေရတယ်ဟာဒီအမှုကဒီလိုစွဲတင်လာပြီတရားစွဲဖွဲ့စည်းကဒီလိုစွဲတင်လာတဲ့အမှုတွေကတော့ဟလာလွတ်လို့မဖြစ်ဘူးဒါကတော့ပြေးချာနေပြီပဲဆိုပြီးတော့သူကတခါလေးကိုအဲချဖို့ပဲသူကပြင်းနေတော့ဗျာအဲ့တော့ကျွန်တော်တို့ဟိုတုန်းကဆိုမဆလာခင်တော်ဆိုလို့ချင်းဥရိယာကြီးကသူ့မှာအာနာပြီးတယ်ဒီမှုကမတင်ချာဘူးလွတ်ထိုက်တယ်ဆိုလို့ချင်းအာဒီမှုကတော့မလွတ်ထိုက်ပါလေသူပြောခွင့်ရှိတယ်အခုကျွန်တော်တို့1988နောက်ပိုင်းကစပြီးတော့လုံးဝဒီနေ့အထိဥရိယာကြီးကသူ့ဘုတ်တင်လည်းပဲလွှတ်ရလို့မပြောရတော့ဘူးအဲ့ဒါကိုကျွန်တော်သွားတွေ့ရတယ်ဗျာ
ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အတ ିକ ကတော့ဟိုလုံးကဆိုရင်ငွေများတရားနိုင်ဆိုပြီးပြောကြတယ်အခုနောက်ပိုင်းမှာတော့ဒီအစိုးရလက်ထက်မှာအာဂတိလဲစာမှုတိုက်ဖြတ်ရလေတော်လေးအလုလုလာတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီငွေနဲ့ပတ်သက်လို့အာဂတိလဲစာမှုတွေရောတရားသူကြီးဈာထဲမှာရှိနေပါသီးလား
အဲ့ဒါတော့သူတို့တတိကတော့ဘယ်ကြီးနေလဲဗျာဒီငွေနဲ့နေရလာစာနဲ့မလောက်တာတော့နောက် facility တွေသုံးရဆွဲရမယ်ဟာဒီရလည်းပဲအများကြီးပေါ်ထွန်းနေတာရောနောက်စရိတ်တရားလည်းပဲအခုဆိုပဲဘီလာကတည်းကတအားတက်သွားပြီဟလာအိမ်သားနေရာလည်းတရားကြည့်တော့ပါပြောခရင်တရားကြည့်တော့ပြီးတော့ပင်းစင်းတော့ပါပြောပြတယ်ကျမတို့ဆယ်သိန်းတော့သာပေးတယ်ကျမတို့လုံးဝမစားဘူးတဲ့ဘယ်လိုလုပ်မလဲကျမတို့၄သိန်းနဲ့ခရင်တရားကြည့်ကို၄သိန်းပဲရဘယ်လိုလုပ်မလဲကျမစားဝင်နေအဲ့လိုပြောတယ်အဲ့တော့မလို့အဲ့ဒီရရတော့ပကင်းမှုပါဗျာအဲ့ဒါတွေရှိနေတော့မယ်လို့ကျွန်တော်အတိအကျပြောရပါတယ်
ခင်ဗျကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ကြပါလေကုစိန်ဝင်းကဗင်းသမားတူအနေနဲ့ကျွန်တော်မေးကြပါလေအခုနောက်ပိုင်းတရားရေးကဏ္ဍပေါ့အထူးဖြစ်ဒီ NLD အစိုးရတက်လာပြီးနောက်ပိုင်းတရားရေးကဏ္ဍကအရင်ကထက်တော်တော်လေးပြောင်းလာပြီလားကိုစင်ဝင်းရဲ့အမြင်သိကြပါလေခုနကအရင်မေးသွားလို့နိုင်ငံရေးအမှုတွေရောနိုင်ငံမဟုတ်တဲ့အမှုတွေပါနှစ်ခုလုံးခြုံပြီးတော့ပ
ါကျွန်တော်ကတော့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာပေါ့နော်ဘလောက်ထိမီဒီယာတွေဘက်ကသတင်းရယူမှုရှိနိုင်လဲဆိုတဲ့အပိုင်းကိုအဓိကသာလေ့လာတော့အဲ့ဒီဟာကိုပြောပါမယ
်ဟုတ်ကဲ
့အဲနံပါတ်1ချက်ကတော့ဒီတရားဟိုတရားရုံးနေရနေပြီးတော့ပြန်ကြားရေးရသတင်းမီဒီယာတွေနဲ့ထိတွေ့မှုတွေကတော့ပိုလာတာတော့သိကြပါတယ်အရင်ကစာရင်တော့ပိုလာတယ်ဒါပေမဲ့ဒီတရားရုံးနေဥမာပြန်တရားရုံးနဲ့ပတ်သက်ရင်ကျွန်တော်တို့သုံးပိုင်းရှိတယ်ပထမဆုံးတစ်ချက်ကတော့ဟိုဒီတရားရုံးကို SX ဘယ်လောက်ရလဲပေါ့နော်နောက်တစ်ချက်ကတရားရုံးကနေပြီးတော့ information ဘယ်လောက်ရလဲအဲနောက်တတိယမှာတော့သတင်းသမားတွေရဲ့အဲတရားရုံးကြီးရာနဲ့ပတ်သက်ပြီးတော့နားလည်မှုပေါ့ပထမဆုံးတရားရုံးနေကို access ရမှုကတော့ဟောအကန့်တတ်တွေရှိနေတယ်မှာတရင်သမားတွေကပေးဝင်လို့တောင်မရတဲ့ဟာအဲဒီတရားရုံးတွေကအဲ့ဒါအုံနဲ့ပတ်သက်ပြီးတော့သူတို့ကတော့ပြောတာကတရားရုံးကြီးကကျင်းတဲ့အဲအထူးသဖြင့်အဲမြို့နယ်တရားရုံးကြီးကကျင်းတဲ့အတွက်အဲတတိယရယူမှုတွေမှာအခက်အခဲတွေဒီဟိုဝင်ဝင်မရတာအာနောက်ပြီးတော့တချို့တရားရုံးတွေကတော့ဒါတည်တတ်မှုလို့ပေါ့တည်တတ်တရားရှိရင်ဒါကတော့ဟိုတဘာဝကြပါတယ်အဲဟိုမီဒီယာကြီးပေးမှုဝင်တာပေါ့နော်နောက်တစ်ခုကြတရားရုံးတွေကနေပြီးတော့တတိယအချက်လက်ရယူရပိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းကန့်သတ်တွေရှိနေတယ်ကျွန်တော်တို့2015ကတော့ဒီတတိယမီဒီယာလက်ဆွဲထုတ်ထားတာရှိပါတယ်သို့တော်လည်းပဲအဲ့ဒီဟာကိုဟို apply လုပ်နိုင်မှုအားနည်းနေသေးတယ်နောက်ပြန်ကြားရေးအရာရှိတွေဒီခံနာပေးတာအာရှိပေမဲ့လည်းတကယ်လက်တွေ့တမ်းမှာမရတာမျိုးတွေရှိနေသေးတယ်။နောက်တစ်ပိုင်းကတော့ပြင်ဒီမီဒီယာတွေရဲ့အဲအားနည်းချက်တွေကလည်းအဲ item မှာရှိပါတယ်။အဲမီဒီယာတွေကဥပမာပြင်တရားရုံးနေနဲ့ပတ်သက်လို့ရှိရင်ရဲ့ဒီအမှုတွေကရဲ့ရေးပိုင်မှုဟောမဟုတ်ဒီတရားရှင်လွတ်မလွတ်ဒီအမကပြင်းပြီးဒါဒီကိုနားအတိနားလည်မှုတွေမှာအားနည်းရှိသေးတယ်။တရားရုံးကြီးရဲ့အရေးတွေတက်လာပြီလားဆိုတဲ့အခါကျတော့နိုင်ရှင်ပြောရတာတော့ဖြစ်တာပေါ့နော်။ပါဘာလို့ပြောလို့ရလဲဆိုတော့တည်င်းထုတ်ပြန်မှုဥမာပြင်အငင်းပွားဝယ်ရှိပေမဲ့လည်းဥမာဗစ်တိုးရီးယားကိစ္စပေါ့နော်အဲ့လိုမျိုးတွေပို့ပြီးတော့လှုပ်လာတာတော့တွေ့ရပါတယ်သို့တော်လည်းပဲဘလောက်အထိခုနဆရာဦးကျင်းမင်းပြောလို့ပေါ့ဒီဘယာကတိအိစားတော့ရှိနေသေးတယ်လို့ကျွန်တော်ကတော့မြင်တယ်
ဟုတ်ကဲ့ကျွန်တော်ခုနကအတားနဲ့ပတ်သက်လို့ဆက်သေးမိချင်ပါတယ်ခုနကကိုစင်ဝင်ထောက်ပြတဲ့ထဲမှာတရားရေးဌာနတွေဘက်ကနေပြီးတော့ပြန်ကြားရေးခိုင်ခိုင်မာမပြေးနိုင်တာအဲ့တော့တစ်ချိန်တည်းမှာပဲတရားစီရင်တဲ့အပိုင်းတွေပါအခုဆိုရင်မကြခင်ကဖြစ်ခဲ့တဲ့ဗစ်တိုးရီးယားမှုဆိုတော့အများလေးစိတ်ဝင်စားပါတယ်အဲ့တော့တရားစီရင်ရေးဘိုင်းနေမှာကောပွင့်လင်းမြင့်တာမှုရှိပါရဲ့လားခင်ဗျဟု
တ်ကဲ့ဟိုဥပမာပြင်ဒီမီဒီယာ SX ပေးတာတော့ပို့လာပါတယ်အရင်နဲ့စာရင်ပေါ့နော်အရင်ဆိုတာကျွန်တော်တို့ကဟိုစေအချိုရီလက်ထက်ကကာလာဒီလိုပါလမ်းပြောတာပေါ့နော်အာဒါပေမဲ့အဲဟိုတကယ်ဒ တင်းမီဒီယာဘက်ကနေကြည့်လို့ရှိရင်စိတ်ဟိုစိတ်ကျဉ်းနှလားအောင်လားဆိုတော့အဲ့ဒီဟာတော့မဟုတ်သေးဘူးဟိုလိုအပ်မှုတွေရှိနေသေးတယ်ကျွန်တော်ခုနပြောလို့ပေါ့ဟို၃ဘိုင်းစလုံးမှာအာလိုအပ်မှုတွေရှိနေသေးတယ်ဥပမာကျွန်တော်တို့ပြန်ကြိုက်ရှိလို့ရှိတယ်ဟိုတရားရုံးနဲ့ကြည့်မယ်ဆိုရင်ကျွန်တော်မြို့နယ်အစင်းမှာ330ခန်းအစင်းမှာ90ကျော်ရှိမယ်လားတိုင်းနယ်ပြည်နယ်မှာ14ခုပေါ့ဒီအရာရှိတွေအကုန်လုံးရဲ့ train လောက်တာမို့တော့အရာရှိတွေကအမှုဒီမီဒီယာတွေကို access ပေးနိုင်လားဆိုတော့မပေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူကဒီအရာရှိတွေကိုပြန်ကြားရေးအတွက်သင်တန်းပေးထားတာဒီအရာရှိတွေကနေရာတွေပြောင်းသွားရောအဲ့တော့ဟိုတကယ်ထုတ်ပြန်နိုင်တဲ့လူပေါ့နော်တကယ်ဝက်မီဒီယာနဲ့ထိတွေ့နိုင်တဲ့လူကနေတဲ့မီဒီယာတွေကလိုက်လို့ရှိရင်သူတို့တွေကမဖြေခြင်းမဖြေခြင်းတဲ့ဟာမျိုးတွေဒါမျိုးတွေကလည်းရှိနေတော့မယ
်ကျွန်တော်ပေးစာတစ်ခုဖတ်ချင်ပါတယ်ဥတည်ငွေဆိုပြီးတော့ပေးထားတဲ့စာရှိပါတယ်သူကတော့ရေးထားတာကတရားစီရင်ရေးမှာတရားရုံးဥပဒေရုံးတရားစွဲအဖွဲ့တွေပါဝင်နေပါတယ်တဲ့ဒါပေမဲ့တရားစီရင်ရေးဆိုတာနဲ့တရားရုံးကိုပဲမြင်နေကြတာပါတဲ့ဆက်ပြီးတော့ရဲကအမှုစစ်ပြီးဥပဒေရုံးကိုတင်ပါတယ်ဥပဒေရုံးကိုတင်ပြီးစစ်စစ်ပြီးတော့မှတရားရုံးရောက်တာပါတဲ့ဒီတော့ဒီ၃ဘွဲ့မှာတစ်ဖွဲ့ဘက်ကချိုးရင်းလို့ရှိရင်အမှုကအမှန်နဲ့ဝေးသွားပါလိမ့်မယ်တဲ့၃ဦးကမိမိရဲ့တာဝန်ကိုမချေပြွင်တော့တရားစီရင်ရေးကအားနည်းနေမှာဖြစ်ပါတယ်တဲ့ဒါဥတည်ငွေရဲ့အမြင်ဖြစ်ပါတယ်ခင်ဗျာဒါလည်းပတ်သက်လို့ဥချင်းမြင့်ဥတည်ငွေရဲ့အမြင်နဲ့ပတ်သက်လို့ဘာများသုံးသပ်ပေးချင်ပါလဲ
အတရားရရင်လို့မှတ်ပါတယ်အဲ့ဒါအမြင်တရားရရင်လို့အဖန်ပါတယ်ဒါလက်တွေ့အကျိုးမှုတဲ့ပုံစံနဲ့တူပါတယ်သူအဲ့ဒါကိုတော့ကျွန်တော်လုံးဝထောက်ခံပါတယ်ကျောက်တင်ဝင်များဖြစ်နေတာဒီတရားစီအဲ့တော့ကျွန်တော်အစောဆုံးကလည်းစာပလိခံထားပါတယ်တရားစွဲဖွဲ့ကြီးကပထမစုံစမ်းထောက်လန်းရတယ်ဖန်ဆီးရတယ်မေးမြန်းရတယ်ပေါ့နော်ပြီးတော့သူ့ရဲ့သဘောထားကိုဒီကျွန်တော်15ရက်တင်ကိုတင်ရမယ်အမှုဆို3ရက်ကြိုပြီးတော့ဥပဒေရုံးတင်ရတယ်တလားရမန်ယူထားတဲ့အမှုဆိုလို့ရှိရင်9ရက်ကြိုပြီးတော့တင်ရတယ်ပေါ့အဲ့မှာဥပဒေရုံးကသူ့ရဲ့ပြန်ကြားချက်ကိုပို့တယ်အဲ့ဒီမှာဘာပြဿနာဖြစ်လဲဆိုတဲ့အခါကျတော့အောင်ရဲထွေးအမှုမှာကြီးတရားစွဲဖွဲ့ကြီးဖြစ်တဲ့ဒီမှုစစ်စိုးရဲ့ IU ခေါ်တာပေါ့ဗျာအမှုစစ်အရာကြီးက330လက်စားတယ်လက်စားရအမှုကိုဖျက်တာပေါ့ဖျက်ပြီးတိောက်တယ်အဲတိောက်တယ်တိောက်တာလို့သူတရားအောင်တော့ရောက်နေပေါ့ဗျာအဲဖျက်အမှုကိုဖျက်ပြီးတိောက်တယ်အဲသက်တွေပြရမယ်တကယ်သိတဲ့လူတွေကိုမပြဘူးမသိတဲ့လူတွေကိုပြရတယ်သိတဲ့လူတွေဟာရောင်းဝါးဝါးလုပ်ကြည့်တယ်အဲ CCTV ကိပလာရှိတာကိုမရှိဘူးအပြည့်နေတဲ့လူပြောတယ်အဲ့ဒီချိန်မှာပြည့်နေတဲ့လူပြောတယ်အဲ့လိုပေါ့တရားစွဲအဖွဲ့အစည်းကစပြီးဖျက်တယ်ပြောကြတယ်ဥပဒေကိုတင်လိုက်တော့ဆက်ဥပဒေရတဲ့အခါစားပြန်အောင်ဒီကတရားစွဲအဖွဲ့အစည်းရဲ့အဲ့ဒီမှာရဲရဲ့တင်ပြချက်ပေါ်မှာအတည်ပြုရလို့ပြုအဲ့ပါတစ်ခုရှိတယ်ရဲကသူပတ်စံရထားပြီဆိုရင်သူပြည့်စုံခြင်းတဲ့ပုံစံဖြစ်အောင်သူကကိုယ်ရင်ကလည်းဥဆောင်ပြီးတော့အဲ့ဥပဒေရရှိကိုကြော့တာအဲ့ဒါဒါမှမဟုတ်ရှင်သူကညွှန်ကြားတာပေါ့ဟာဥအဲ့ဥပဒေရရှိကြည့်လဲဝင်လိုက်အောင်ဆိုဝင်တစ်ခါဝင်အဲ့မှာသူတို့လူချင်းတဲ့ပုံစံဖြစ်အောင်သူကလည်းကြံပေးပေါ့ဗျာအဲ့လိုရောက်သွားပြီးတော့ဆက်ကြတော့ရောက်တရားဟုတ်ရောက်သွားတဲ့အခါအမှုကပြက်ပြက်နေပေါ့အစတွေအဖြစ်စစ်ထားတာဟုတ်တိုင်းဥရိယာလည်းတိုင်းမင်းစစ်ထားတယ်အခုဗစ်တိုရီယာအမှုပါဆိုလဲဒီတိုင်းပဲဗစ်တိုရီယာပြောတဲ့အချိန်မှာဗစ်တိုရီယာလေးကပြောတဲ့အချိန်မှာအာကိုကိုကြီးပါတယ်သူ့ဘာဖြစ်တယ်ဆိုတဲ့အချိန်မှာအဲ့အချိန်မှာချက်ချင်းတစ်ခါဖမ်းဆီးပြီးတော့ဆက်တန်းစီပြီးတော့လူဆွဲပြခိုင်းတယ်လို့ရှိရင်နှစ်ဆက်လေးတိုင်ပြပေါ်တယ်အဲ့လိုကိုမလုပ်ခဲနဲ့မဆိုင်နာရင်လျှောက်လိုက်ပြီးတော့ဟွာလုံးနေတဲ့ခါကျတော့အမှုကပုံပုံခက်ခဲတာပေါ့ဗျာအဲ့လိုတော့ဆက်ကြတယ်တရားရုံးရောက်သွားတဲ့အခါကျအမှုကပြစ်တော့ဖြစ်နေပြီအဲ့ဒီပုံမှာတရားသူကြီးကအမတန်းကိုတော်ပြီးတော့မှတရားသူကတော့အာဏာရှိတာပေါ့အာဒီပြန်ရှိဆိုလို့ရှိရင်ဒီကိစ္စနဲ့ပဲဆက်လို့ဟလာသူတရားရုံးကယုံမွေးဝင်မေးတာတို့အဲတရားခဏခဏကြီးတော့စက်ဖက်လို့တော့ကောင်းဘူးပေါ့ယုံမွေးဝင်မေးတာတို့သူကလေအတက်တေကန်တင်ကြချက်တွေပေါ်မှာသူဒီုံးကနေခေါ်ပြီးတောင်းကြည့်တာတို့သူကလည်းချစ်ချစ်နေရာကိုသွားတာတို့ဒါမျိုးတွေတရားရုံးသူကြီးရဲ့လုပ်ပိုင်ခွင့်အဲ့အရာကိုကြော်ဖို့ဆိုတာလေตัวอะไรตลอดสิญญาติดาตู้ตู้ละไต่ทันได้เนี่ยพี่ตัวละบลูริยาขึ้นมาแล้วดีสรเอาไอ้หลอไอ้หลูเตียซ้วยอภเวสีก็2ปอง30จ่อหลอก80จิตะปอง่เป็ดละอเป็ดจี้อ่ะเปียดีเสร็จที่เนาะดีเสร็จที่เราก็มาแน่ยุ่งกันเนี่ยสิไอ้อ่ะเราเล็ดตวยบ่เปียถ้ามุอุติวยจ่อละหม่ำมาเลยโหลเราท้าวขามาเลย
ครับโอเคครับเราน็อตถ้าตลอดชิตูปีซ่าผัดขึ้นมาเลยอุเสมองเมธีลาบาမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကဏ္ဍအားလုံးမှာ2008အခြေခံဥပဒေအရစစ်ဖက်ကလွှမ်းမိုးနေပါတယ်တဲ့2008ဖွဲ့စည်းပုံကပြီးတဲ့လုတ်ပိုင်ခွင့်ဆိုပြီးတော့စစ်ဖက်လုတ်ကင်မှုတွေကလည်းရှိနေပါတယ်တဲ့တရားစီရင်ရေးမှန်းနိုင်မှာလည်းအမိန့်အာဏာတွေတုံးပြီးတော့စစ်ဖက်လို့တရားသူကြီးတွေဘယ်ဟာကတိနဲ့ဆုံးဖြတ်ပေးရတဲ့အဖြစ်အပျက်တွေရှိနေခဲ့ပါတယ်တရားဥပဒေအထက်မှာအာဏာသုံးသူတွေရှိနေလို့ rule of law မရှိတာ free of fair မဖြစ်တာတွေရှိနေ free and fair မဖြစ်တာတွေရှိနေပါတယ်တဲ့အောက်ကြီးလက်စားမှုတွေကလည်းရှိတယ်အာဏာပိုင်တွေကစွဲလို့ရင်စွဲရတယ်အရှုံးမရှိစေရဆိုတဲ့ဖိအားကကြီးမားနေပါတယ်တဲ့ မကြမီးကတွေ့ကြုံခဲ့ရတဲ့ကုဆွေဦးရဲ့အမှုလိုမျိုးအမှုအချို့မှာတော့လွတ်လပ်မှန်ကန်မှုရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အလင်းအောင်ပုံပြပြလေးတွေတွေ့ရတယ်လို့ဆိုရပါမယ်တဲ့အမှုမှန်တည်ဆောက်နိုင်ဖို့မှန်ကန်မျှတစွာဆုံးဖြတ်ကြဖို့သမရကြီးကတော့မှသတိပေးလာရတဲ့အဖြစ်ရောက်နေပါလေတဲ့အဂတိနဲ့အချင်းပြတ်ခြားစားရေးကော်မရှင်ကလည်းစောင့်ကြည့်ထင်းသိမ်းနေပြီဖြစ်လို့တရားရေးမှန်တိုင်တက်မှတ်လွတ်လပ်လာတော့မယ်လို့ထင်မြင်ရပါတယ်ဆိုပြီးတော့ဒါဥစိတ်မောင်မေတီလာကရေးထားတဲ့ကိစ္စပါဒါနဲ့ပတ်သက်လို့ဆရာဦးကြီးရဲ့မြင်အမြင်သိကြပါတယ်ခင်ဗျာသူကတော့2008အခြေခံဥပဒေကိုပဲတည်ထားပြီးတော့ပြောသွားပါတယ်အတိကတော့ဖွဲ့စည်းပုံရလုပ်ပိုင်ခွင့်ရဆွတ်ဖက်နေတာရှိပါတယ်နောက်တစ်ဖက်မှာတော့အဂတိလိမ်စားမှုတိုက်ဖြတ်ရေးကနေပြီးတော့စောင့်ကြည့်ထင်းကုန်နေပြီဆိုပြီးတော့လည်းပြောထားပါတယ်ဒါနဲ့ပတ်သက်လို့ဦးကြီးမြင့်ရဲ့အမြင်သိကြပါတယ်တုံ့ပြန်ချက
်အပြည်သူတွေရဲ့အမြင်ဆိုတာကတော့မှားခဲ့တယ်ဗျပြည်သူတွေကနှစ်ပေါင်းများစွာ30 40ဖြတ်လာတာဖြတ်လာတဲ့အခါမှာအကောင့်တွေအစိုးရဟုတ်တာတွေမဟုတ်တာတွေသူတို့ကသဘောတရားနဲ့မဟုတ်ဘူးလက်တွေကြုံပြီးလက်တွေခံစားလာတယ်သူကအဲ့ဒါအဲ့ဆရာမိဒါဆရာပြောတာလုံးဝမှန်တယ်အဲ့ဒါလည်းပဲတရားရရင်တော့ပန်တာပဲပြည်သူတွေကအတန်ကိုဗျဒါအမှန်ပဲကျွန်တော်တို့ကလည်းပဲပြည်သူတွေကအတန်နားထောင်ပြီးတရားရုံးတွေမှာလက်ရှိလိုက်စာရီဖတ်အဲ့လိုလှုပ်လာတဲ့အခါပြည်သူတွေတဲ့ပဲလက်ပွန်းတရီးနေတဲ့အခါကျတော့ဒီတင်တက်ကြီးတွေကအမှန်ကြီးပဲဆိုတော့သွားတွေ့ရတယ်ခုနကပြောလို့ဘုရားရီးရတယ်ပဲသူ့ကိုဘုရားကလေးမဖိသေးဘူးပဲလို့အဲ့သူ့ရဲ့အကြီးကတရားစီကလာမိန်ကုန်းနေမှာဆွေးနွေးပွဲတွေမှာစောင့်ကြောတာလေအနည်းတော့သတိပေးတာတွေအဲ့လိုဟာမျိုးတွေ
ဟုတ်ကဲ့
အဲ့လိုဟာမျိုးတွေပြေခါကျတော့သူတို့ငါအများပြောနေလားဆိုပြီးသူတို့ကြောက်တာပေါ့ဗျာနော်သူတို့ကိုယ်တိုင်ခုကျွန်တော်တို့မီဒီယာတွေမှာဆက်စစ်စာလုပ်ရတော့ကိုဆက်စင်တာစင်စာလောက်ရလို့ပဲတရားသူကြီးတွေကလည်းအဲ့လိုအဲဟွာတွေကြည့်ပြီးတော့တရားဘေးကိုကြည့်ပြီးတော့ဆက်စင်တာလုပ်ပြီးတော့ချနေရတဲ့အမှုတွေရှိနေတယ်ဆိုတာကိုလည်းတွေ့ရတယ်ငွေကြေးရတော့ဗျာကျွန်တော်တို့နိုင်ငံကအရန်ကိုနည်းလုံးပါတယ်လစာတွေကဆိုတော့လည်းပဲလစာတွေကထပ်တိုးပေးမယ်ဆိုရင်ကုန်စည်နှုန်းကတက်လာအောင်ပါဆိုတော့စီးပွားရေးကောင်းတဲ့ကုန်စည်နှုန်းတွေကျမှာပဲအားလုံးခံစားရလိမ့်မယ်အဲ့မိဒီယာဆရာပြောတာမှန်ပါတယ်တရားရကနုမှန်ပါတယ်ပြည်သူအသားမှာလို့ပြောထောက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရိုက်ဒီလိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ရှင်းနေယူဦးကြည်မင်းနဲ့ဒင်းသာဆရာကုဆေဝင်းပါဝင်ကျန်သရော့ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာချူသရော့ရှင်တွေကိုအချိန်ကြောင့်ကျွန်တော်တို့မခေါ်ယူလိုက်နိုင်တာကိုလည်းတောင်းပန်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲရနာကွယ်ပြပါခင်ဗျာ
ကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညဒိုင်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။တပတ်ကို2ချိန်ထုတ်လွှင့်ပေးတဲ့ဒိုင်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုတော့အင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.6 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင
်။ Hurricane Monsoon Dorian က Grand Bahama ကျွန်းကိုအင်္ဂါနေ့မှာအကြီးအကျယ်မှွေနှောက်တိုက်ခတ်ဖျက်ဆီးခဲ့ပြီးအမေရိကန်ရဲ့တောင်ပိုင်းပြည်နယ် Florida ကိုစတင်ချဉ်ကပ်လာနေပါတယ်။အပန်းဖြေခီးသွားသူတွေကြားကြောကြားတဲ့ Bahama နိုင်ငံမှာအန်ဒီရဲ့အကြီးဆုံးအဖြစ်သတ်မှတ်ထားတဲ့ပြင်းအားအဆင့်က Hurricane Monsoon အဖြစ်နဲ့ပထမဆုံးဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်တနအီကိုလေတိုက်နှုန်း155ကီလိုမီတာနှုန်းကျဆင်းလာတဲ့ Hurricane Monsoon Dorian ကအခုတော့ပြင်းအားအဆင့်နှစ်မုန်တိုင်းအဖြစ်သတ်မှတ်ထားပါတယ်။2020ပြည်နှစ်အမေရိကန်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ရှုံးနိမ့်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့တရုတ်ဘက်ကကုန်သွယ်ရေးသဘောတူညီချက်အစ်ကိုနှောင့်နှေးနေတဲ့အပေါ်သမ္မတထရန့်ကသတိပေးလိုက်ပြီးသူသာပြန်ပြီးရွေးကောက်ခံရရင်သဘောတူညီချက်မှာပို့ပြီးတော့ပြင်းထန်တဲ့သတ်မှတ်ချက်တွေနဲ့ဆောင်ရွက်မယ်လို့ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပို့ပြီးပြင်းထန်လာတာနဲ့အတူပဲပြည်ထနာပတ်လည်ဝိုင်းနေတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကသူမရာထူးခဏီနှုတ်ထွက်ရေးအတွက်တရုတ်ဆိုရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်ဆိုတာကိုညင်းဆိုလိုက်ပါတယ်။ဒါပေမဲ့ပေါက်ကြားထွက်လာတဲ့အတန်းသွင်းမှတ်တမ်းတစ်ခုမှာတော့သူမအနေနဲ့ရွေးချယ်권တာရှိရင်ရာထူးခါနှုတ်ထွက်လို့တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမူလံပြောဆိုတာကိုကြားကြရပါတယ်။ Writer သတင်းအေဂျင်စီကရရှိထားတဲ့အတန်းသွင်းမှတ်တမ်းထဲမှာဟောင်ကောင်အုပ်ချုပ်ရေးမူကအငင်းပွားပွဲတရားခံလွှဲပြောင်းရေးဥပဒေကြမ်းအစိုးပြုခဲ့မှုကြောင့်အကြီးအကျယ်ကတောင်းကနေဖြစ်ခဲ့ရတာလို့ပြောဆိုထားတာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချက်ကိုမသိင်ကြီးထိုက်ပြောပြပေးသွားတာပါ။ခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Terrell Smith ဖြစ်ပါရဲ့ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.